မြန်မာနိုင်ငံမှာအရက်သားတွေနဲ့ကူညီထောက်ပံ့ပေးနေတဲ့လှုပ်သားတွေထပ်ပြီးတိုက်ခတ်မခံရအောင်ကုလနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲ့ကတောင်းဆိုထားပါတယ်။အခုလိုကာလမှာလူသားချင်းကူညီဆောင်ရွက်ပေးနေသူတွေရဲ့မျိုးရင်းအနေအထားကဘယ်လိုရှိနေပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမမျှတစင်အောင်ကပြောပြပေးပါပါ
။ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကယားပြည်နယ်ဖရီဆိုမှာSave the Children အဖွဲ့ဝင်2ဦးနဲ့အရတား35ဦးထက်မနည်းမီးရှို့တပ်ဖြတ်ခံရတဲ့ပုံမှာပြစ်တင်ရှုတ်ချကြောင်းနဲ့ဒီဖြစ်စဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါဝင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွဲ့ကတောင်းဆိုထားပါတယ်February 1ရက်စီရနာတိမ်မှု92ပြည်တွင်းပဋိပက္ခတွေအတွင်းမှာအကူအညီလူသူတွေပုံများလာပြီးတော့ဒီထဲမှာတိုက်ပွဲတွေကြားထွက်ပြေးတိမ်းရှောင်နေရသူတွေလည်းအများပြားပါဝင်လာပါတယ်။ရန်ကုန်မြို့မှာတော့ COVID ကပ်ရောဂါတတိယလိုင်းပြင်းထန်နေတဲ့ကာလကလေးကစောင့်နေမပြေလည်သူတွေများလာပြီးသူတို့ကိုတနိုင်တပိုင်ကူညီပေးနေသူတွေလည်းရှိပါတယ်။အစားအသောက်နဲ့စေဝါလိုအပ်ချက်တွေအရင်ကဆိုရင်တနည်းအားကနေတနည်းအားတဲသွားလို့အဆင်ပြေပြီမဲ့အခုနောက်ပိုင်းမှာလမ်းတစ်လျှောက်အစ်စ်စီများလာပြီးတော့မတင်ငါရင်ရဲစခန်းအထိခေါ်ယူစစ်ဆေးရပြီးရှိလာတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုတိလက်ရောက်ရိုက်နဲ့ခံရတာတွေပါကြုံရတယ်လို့ကိုရင်ကြုံတွေ့ခဲ့ရတဲ့ပရာဟီတာကူညီဆောင်ရဲ့ပြီးနေသူအမျိုးသမီးတူကပြောပါတယ်
။စံနေမတဲပဲနဲ့ညိုရနေဆိုတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်။စံစီကတိန်လို့2000ဝဲစာဆိုလို့ရှိရင်ပတ်စံ2000ဝဲပဲပေးလိုက်တာပေါ့တိန်စာအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျတော့ကျွန်တော်အခွင့်အရေးမှာကောင်းဆောင်တယောက်ဖြစ်နေတယ်ဒီကနေတဲဘူးကတော့မလွှဲတော့ဘူးအရှိမတည်းလဲရိုက်ခံရတာဒီပါရဲ့ရှိတယ်ခံမဖို့ရပါရှိတယ်ဆိုတော့ခံလည်းမခံဘူးချုပ်ခဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ကဘာတင်းနေရလဲအဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်စစ်ပြောလို့ရှိရင်ဘာမှမသိဘူးဖြစ်နေကန်နေဘူးကလန်ပြောလဲကြိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
ရန်ကုန်မြို့ရင်းမှာဆိုရင်အခုလိုတားဆီးတာတွေပို့ပြီးတင်းကျပ်လာရေလို့ရန်ကုန်မြို့ကနေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေရဲ့ပြစ်ခတ်မှုတွေရှိနေတဲ့နေမီမတည်ငြိမ်တဲ့ဒေသတွေကပရဟိတအသင်းအဖွဲ့တွေအနေနဲ့လည်းအခုကာလမှာဒုက္ခရောက်နေသူတွေကိုအကူအညီပေးနိုင်မှုခက်ခဲလာပါတယ်ကရင်ပြည်နယ်တွင်ကလူမှုကူညီအဖွဲ့တစ်ခုကတော့အကူအညီတောင်းလာသူတွေကို24နာရီပတ်လုံးအကူအညီပေးနိုင်မှုဆိုတာသူတို့ရဲ့လူမှုရေးကြောင့်မဖြစ်နိုင်တဲ့အခါတွေလည်းရှိနေတယ်လို့ဆိုပါတယ်
ကျွန်တော်တို့လူမှုရေးအသင်းတွေပြိုင်တာအသင်းတွေကြတော့ဖုန်းနဲ့ကြောင်းမဲ့ဆိုကျွန်တော်တို့တစ်ခါဆောင်ရမယ်ဆိုရင်အဆင်မပြေတဲ့အတွက်ကျွန်တော်ကကြားနေရမှာဟိုဘက်ကလည်းကျွန်တော်တို့ကပူရသလိုဒီဘက်ကလည်းကျွန်တော်တို့ပူရမယ်အဲအဲ့လိုပုံစံပေါ်အမှားရအဲ့ဒါကြောင့်ကျွန်တော်တို့ကတော့အချိန်ကြီးအရရကိုတုံ့တက်ပြီးတော့နေနေမတည်နေတာအခါမျိုးဆိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးပုံစံအနေနဲ့ရမ်းလေအရင်လိုအပိုင်းလေးရှိတယ်ကျွန်တော်ဒီဘက်ဆူအပိုင်းလေးရှိတယ်ဆိုတော့ကျွန်တော်ကအာငါဖတ်လို့အဆင်ပြေပြေနဲ့ကျွန်တော်တို့ကတည်င်းပုစနစ်နဲ့သွားတော့ဗောမိုင်းကျလို့အကလောကအဆင်သွားလို့အဆင်မပြေပါဘူးဆိုကျွန်တော်တို့ကတော့နားရတော့ဗောမီးစင်ကြီးကားတော့ဗောဗျအရက်စကားနဲ့ကြိုးရမယ်ဆိုရင်တော့
အခုတိုင်းမှာတော့အေးပေါ်လူနာတင်လာတဲ့ကဲဆယ်ကြီးကားတွေကိုလိုက်စင်မရှိလို့တောင်းစီစစ်စီရာတွေကြောင့်ကဲဆယ်ကြီးလမ်းကြောင်းမှာအခက်ခဲတွေရှိတယ်လို့ပြောပါတယ်ဟုတ်ကျွန်
တော်တို့ပရိုက်ဗတ်တင်နေရတဲ့မအဲဟိုဒီပြည်သူတွေကတူတန်းသားလို့တာကျွန်တော်တို့ကလည်းဟိုလောက်ကဲ့လို့ရတာလေဒီအရေးပေါ်လူတိုင်းသားတွေပါလေဆိုတာလေကျွန်တော်တို့မှာ license ကားတွေမရှိဘူးလဲတာပေါ့ license ကားမျိုးရှိတော့ license ကားတစ်စီးကိုကျတော့လူဦးကျတော့အလူရှင်တွေဘက်ကလည်းမလို့ရဘူးလေအဲ့တော့ဒီ license မရနေတဲ့ပဲတောပြီးတော့ကျွန်တော်တို့တွားနေရတယ်တွားနေရပေါ့သူတို့ကအဲ့လိုစားပြီးစစ်ဆေးမှုတွေလုပ်နေတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့ကအခက်အခဲမဟုတ်ဘူးကျွန်တော်ပြည်သူလူထုတော့အခက်အခဲပြောရတယ်
အနာတိန်ထားတဲ့ကာလအတွင်းအများစုဆောင်ရွက်ပေးနေတဲ့ပရဟိတဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အခက်အခဲတွေဖြစ်ပါတယ်။ပရဟိတကူညီဆောင်ရွက်ပေးနေသူတွေကတော့သူတို့ရဲ့လူသားချင်းစာနာချောက်ထားတဲ့လုပ်ငန်းတွေကိုအခက်အခဲအတားအဆီးမရှိအရင်လိုဆောင်ရွက်ပေးနိုင်ဖို့ညှို့လင့်နေကြပါရဲ့ရှင်။